စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်သူ့အနေနဲ့မြန်မာနိုင်ငံကနေဇူလိုင်လ17ရက်နေ့ကရုတ်တရက်ထွက်ခွာလိုက်ရပြီလို့ပြည်ထောင်တိုင်ယုံတာဝန်ခံ ဗစ်ကိုလက်ခံမှာမဟုတ်ဘဲသူ့နေရာမှာနောက်တယောက်နဲ့အစားထိုးပေးဖို့စစ်ကောင်စီကဒီတိန်အစိုးရကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအကြောင်းကြားထားတဲ့အတိုင်းမြန်မာနိုင်ငံပြင်ပရောက်နေတဲ့မစ္စတာဗောလ်စ်ကိုသူ့ရဲ့ကိုယ်ပိုင်ပစ္စည်းတွေတင်ဆက်ဖို့ဂျွန်လ21ရက်နေ့ကနေဇူလိုင်15ရက်နေ့ထိပြည်ဝင်ခွင့်ဗီဇာပေးခဲ့တာလို့ဆိုပါတယ်။ဒါကြောင့်မစ္စတာပီဗောလ်စ်ဟာမြန်မာနိ ပတ်သက်လို့ဗြိတိန်အခြေစိုက်ဘာမကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmer ရဲ့အမြင်ကတော့
The statement from the Burmese military is in part quite true. The
မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ဟာဒစိမ့်တစ်ပိုင်းမှန်နေပါတယ်။ Britain ဆိုတာနဲ့ Britain တာမကြီး Peak Powers ဟာမြန်မာနိုင်ငံရဲ့တရားဝင်အုပ်ချုပ်သူမဟုတ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ခန့်အလွာပေးအပ်တာမျိုးမလုပ်ချင်ပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ကိုယ်သူတရားဝင်နေဆိုတဲ့အနေနဲ့သူ့လိုချင်နေတဲ့တာမတ်ခန့်အလွာပေးတာကိုဓာတ်ပုံရိုက်ယူတဲ့အခွင့်အရေးကိုမပေးဖို့အတွက် Britain ဆိုတာကဆုံးဖြတ်တာပါ။ဒါဟာ Britain ဆိုရရဲ့ကောင်းမွန်ပြီးတော့စီစနစ်ကျတဲ့ယက်တိချက်ဖြစ်ပြီးတော့စစ်တပ်ကိုစိတ်အနှောက်အယှက်ဖြစ်စေတာသိသာထင်ရှားပါတယ်။နောက်ဆက်တွဲအနေနဲ့အခုလိုမျိုးထုတ်ပြန်ချက်မျိုးကျွန်တော်တို့တွေ့ရတာပါ
။ဒါအပြင်အာနာသိန်းစစ်ကောင်စီဟာနိုင်ငံတကာမှာအတိအမှတ်ပြုမှုရဖို့ကြိုးစားနေပေမယ့်ဝိုင်းဖယ်ကျင်ခံနေရတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ Mark Farmer ကအခုလိုပြောပါတယ်
။ The main issue here is the military is not being accepted by much of the international community.
ဒီကပြဿနာကတော့မြန်မာစစ်တပ်ကနိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်နေတဲ့နိုင်ငံတကာအသိုင်းအဝိုင်းကလက်ခံထားတာမရှိတာပါ။တေကြရာကနိုင်ငံအများစုကသူ့ရဲ့တန်တမာတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတွဲပြီးတော့ဓာတ်ပုံရိုက်တာမျိုးမလိုလားပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရိုးလိုမျိုးနိုင်ငံတကာတရားရုံးတွေမှာရင်ဆိုင်ရဖို့ရှိနေပြီးတော့သူ့ဘဝတစ်သက်လုံးအကျဉ်းဆောင်ထဲမှာပဲနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တန်တမာရေးအရအတူတွဲပြီးတော့ဓာတ်ပုံရိုက်တဲ့အခွင့်အရေးမျိုးနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းမပေးသင့်ပါဘူး
။နိုင်ငံအတော်များများဟာမြန်မာနိုင်ငံမှာသူတို့တန်တမာအဆင့်တွေကိုလည်းတိတ်တဆိတ်ရှော့ချနေကြတယ်လို့ Mark Farmer ကဆိုပါတယ်။
And this is what we're seeing a lot of countries are doing now. If you are charged at a fair, you don't have to.
အခုနိုင်ငံတော်များများကဒီတိုင်းသုံးနေကြတာကျွန်တော်တွေ့နေရပါတယ်။စစ်ကောင်စီကိုခန့်အလွာပေးဖို့မလိုတဲ့တန်ရုံးတာဝန်ခံတွေကိုပဲဆလွတ်တာဖြစ်ပါတယ်။ဒါကြောင့်မလို့ဥရောပနဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတော်များများဟာသူ့ရဲ့တန်အမတ်ကြီးတွေရဲ့တက်တန်းကုန်တဲ့အခါမှာမြန်မာနိုင်ငံတန်တမန်ကိုယ်စားလှယ်အတွက်တန်ရုံးတာဝန်ခံအဆင့်အရာရှိတွေကိုတိတ်အဆိတ်နဲ့ခန့်နေကြပါတယ်။အနာသိမ့်ပြီးချိန်ကစပြီးတော့အခုချိန်ထိစစ်ကောင်စီနဲ့တရားဝင်တွေ့ဆုံပြီးတော့တာမတ်အကြီးခန့်အလွာပေးချင်တဲ့နိုင်ငံ၃နိုင်ငံပဲရှိတယ်လို့ကျွန်တော်တို့သိထားပါတယ်
။စစ်ကောင်စီဘက်ကလည်းပြန်ပြီးတုံ့ပြန်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာတွေကိုမပေးတာအချိန်မီဝင်ခွင့်မရအောင်တင်းကျပ်ထားတာစတာရီကြောင့်မြန်မာနိုင်ငံကနိုင်ငံသားတန်ယုံတော်တော်များများမှဝန်ထမ်းအပြည့်နဲ့သူတို့လုပ်ငန်းတွေလက်ပတ်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့လည်း Mark Farmer ကပြောပါတယ်။ဒီတိုင်ဆိုရကတော့မြန်မာနိုင်ငံနဲ့တန်တမာဆက်သွယ်ရေးဆက်ပြီးထားရှိလို့တဲ့အတွက်တန်ယုံတာဝန်ခံအစ်တတဦးကိုခန့်အပ်ပြီးဆေလွတ်ဖို့ရှိတယ်လို့လည်း Mark Farmer ကပြောပါရယ်ဒီတိုင်နိုင်ငံလန်ဒန်မှာရှိတဲ့မြန်မာတန်ယုံမှာတော့တန်မတ်ကြီးဟောင်းဦးကျော်စွာမင်းကိုစစ်ကောင်စီကယာရုကနေရက်ဆိုင်လိုက်ပြီးတဲ့နောက်တန်ယုံတာဝန်ခံအစ်တဆေလွတ်ခြင်းမရှိသေးပဲလက်ရှိစစ်တမ်းမှုကိုပဲယာယီတန်ယုံတာဝန်ခံအဖြစ်ပေးအပ်ထားပါရယ်ရှင်